နိပေါ်သမရည်မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံခြားခီးသွားလုပ်ငန်းနှင့်ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြပါတယ်။နိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မဲ့နားလည်မှုစွာကျင်းလာဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုတော့နိပေါ်သမရပီရီယာတီဗီဗန်တာရီနဲ့နိုင်ငံတော်တမင်ငန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့လည်းတက်ရောက်ခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာတုန်းကနိပေါ်နိုင်ငံခတ္တမလူမျိုးတော်ကိုတွားရောက်ခဲ့ပြီးတဲ့သမရဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရ၅ရက်ကြာခီးစဉ်ဖြင့်ရောက်နေတဲ့နိပေါ်သမရဟာဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီပြေတော့မှဒီကနေ့တွေ့ဆုံရမှာနှစ်နိုင်ငံပြည်သူတွေကြားချစ်ချစ်ရင်းနှီးမှုတိုးမြင့်ရေးခီးသွားတဲ့ယဉ်ကျေးမှုခန္ဓာတွေမှာပူးပေါင်းဆောင်ရွက်ရေးနိုင်ငံတကာဆောင်ရွက်နေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးတရင်ချစ်လက်ဖလေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းနိုင်ငံတော်တိုင်ပင်ခံရုံးကတရင်ထုတ်ပြန်ထားပါတယ်။2020ပြည့်နှစ်နိပေါ်နိုင်ငံမှာကျင်းပမဲ့အပြည့်ပြည့်ဆိုင်ရာရာသီဥတုပြောင်းလဲမှုညီလာခံကိုမြန်မာနိုင်ငံကအဆင့်မြင့်ကိုယ်စားလှယ်ဖော်တက်ရောက်ရေး2020ပြည့်နှစ်မှာကျရောက်မဲ့နိုင်ငံတော်တမန်ဆက်ဆံရေးထူထောင်မှု260ပြည့်အထိမ့်မှခန္ဓာကျင်းပရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းတရင်ထုတ်ပြန်ခြင်းမှာထည့်သွင်းဖော်ပြထားပါတယ်။